ရုရှားနဲ့ယူကရိန်းပဋိပက္ခကိုဆုံးသတ်ဖို့ဗာတီကန်ကငြိမ်းချမ်းရေးမစ်ရှင်မှာပါဝင်နေတယ်လို့ပုပ်ရဟန်းမင်းကြီးဖရန်စစ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောချင်မသွားပါဘူး။လုံရမဲ့ကိစ္စဝါဝါကိုလှုပ်ဆောင်မှုဆန္ဒရှိတဲ့အကြောင်းလူတွေကမပြောသေးပေမဲ့ငြိမ်းချမ်းရေးမစ်ရှင်တစ်ခုခုခါမှရှိနေတဲ့အကြောင်းဟန်ဂရီနိုင်ငံကအပြန့်ရှိမှတရင်တော်တွေကိုပုပ်ရဟန်းမင်းကြီးကပြောခဲ့တာပါ။လမ်းကြောင်းတွေကိုဖွင့်ခြင်းအဖြစ်သာငြိမ်းချမ်းရေးကိုအမြဲရရှိတတ်တယ်လို့သူထင်မြင်ကြောင်းပိတ်ထားခြင်းအဖြစ်ဘယ်တော့မှငြိမ်းချမ်းရေးမရတဲ့အကြောင်းပုံရဟန်းမင်းကြီးကဆိုပါတယ်။ပုံရဟန်းမင်းကြီးဟာယူကရိန်းခြေအနေနဲ့ပတ်သက်ပြီးဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒါပက်စ်မြို့မှာရှိတဲ့ရုရှားရှီယိုဇယ်ဖျားကျောက်ကိုယ်စားလှယ်ဂိုင်းအုပ်ကြီးဟီလာရီယွန်တို့နဲ့စကားပြောခဲ့တယ်လို့ပုံရဟန်းမင်းကြီးကပြောပါတယ်။ AB 29နဲ့ကြားသွားပရိနေတုံးကတော့ယူကရိန်းဝန်ကြီးချုပ်ဒက်နစ်ရှူမီဟဲလ်ကဗာတီကန်မှာပုံရဟန်းမင်းကြီးကိုတွေ့ဆုံခဲ့ပြီးသမ္မတဗိုလိုဒီမာဇယ်လန်စကီအဆိုပြုတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းမြို့တော်ကီဖ်ကိုအလဲလာဖို့ကိုလည်းပုံရဟန်းမင်းကြီးကိုဖိတ်ကြားခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာကီဖ်ကိုရောမော်စကိုကိုပါငြိမ်းချမ်းရေးမင်းရှိအနေနဲ့တွားကျင်တဲ့အကြောင်းအရင်တုန်းကပြောခဲ့မှုပါတယ်။